ီသူရဲ့ရွေးချယ်တင်မြှောက်လိုက်တဲ့ပြီးသူလွှတ်တော်ကိုယ်စားလှယ်ပြီးအနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုသမိုင်းဝင်နေရမျိုးရရှိအောင်ဆောင်ကျဉ်းနိုင်ခဲ့တဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လေအမေရိကန်တန်ယုံအနေနဲ့ဂုဏ်ပြုကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီစနစ်မြင့်တင်နိုင်ရေးလွှတ်တော်အမတ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကနေဒါတန်ယုံကလည်းလွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒါပြင်ငြိမ်းချမ်းတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါက်လာအောင်ဆောင်ရွက်မယ်။အစိုးရအသင်းနဲ့အတူလက်တွဲကူညီဆောင်ရွက်သွားဖို့လည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ထွေထွေရွေးကောက်ပွဲမှာလွှတ်တော်နေရာအများစုအနိုင်ရရှိထားတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုလွှတ်တော်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဦးဆောင်ပြီးဒီကနေ့လွှတ်တော်တက်ရောက်ကြပါတယ်။ NLD ပါတီကလွှတ်တော်နှစ်ရက်လုံးမှာလွှတ်တော်အမတ်80ရာခိုင်နှုန်းကျော်နဲ့အများစုနေရာရထားတာပါ။အရင်ကစစ်တပ်ဗိုလ်ချုပ်ကြီးတွေဖြစ်ကနေအရက်ဝက်ပြောင်းထားသူအများစုပါတဲ့ပြည်အောင်စုကြံခိုင်တဲ့ဖွံ့ဖြိုးရေးပါတီဝင်တွေဒီတစ်ခါလွှတ်တော်ထဲမှာစုစုပေါင်း40ယောက်သာပါတော့တဲ့အတွက်နှစ်ပေါင်း90ကျော်စစ်တပ်ရဲ့ချုပ်ကယ်မှုဟာအဆုံးသတ်သွားပြီလို့မြင်နိုင်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံအရလက်ရှိလွတ်တော်ထဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကတော့ဒီတက်မတော်သားကိုယ်စားလှယ်ပြီးအနေနဲ့ဆက်လက်ပါဝင်နေစေဖြစ်ပါတယ်ခင်ဗျာ